မရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။လွန်ခဲ့တဲ့နှစ်အတွင်းကမ္ဘာအနှံ့လက်နက်ကင်ပဋိပက္ခပေါင်း100လောက်အပြင်းအထန်ဖြစ်ပွားခဲ့တယ်လို့မေလအစောပိုင်းတုန်းကကုလသမဂ္ဂကအစိုးရခန်းစာထုတ်ပြန်ခဲ့ပါတယ်။ဒီပဋိပက္ခတွေဟာပြင်းပြအားဖြင့်နှစ်ပေါင်း30ကျော်လောက်ကြာမြင့်ပြီးဖြစ်ပြီးအရသာပြည်သူတွေဟာအခက်အခဲအကြံအတဲတွေကိုနှစ်ပေါင်းများစွာခံစားခဲ့ကြရပါတယ်။2022ခုနှစ်အတွင်းလက်နက်ကင်ပဋိပက္ခ12ခုမှာအရသာ 18,000 ကျော်တည်ဆုံးခဲ့ပါတယ်။ဒါဟာ2021ခုနှစ်ကထက်စာရင် 53 ရာခိုင်နှုန်းတိုးလာခဲ့တယ်လို့ကုလသမဂ္ဂကမှတ်တမ်းပြုစုထားကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ် ဂရင်းဖီးလ်ကပြောဆိုခဲ့ပါတယ်။ယူကရိန်းစစ်ပွဲတစ်ခုတည်းမှာတင်အရသာ 8,000 ကျော်သေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။တကယ်တမ်းသေဆုံးသူအရေအတွက်ဟာဒီထက်ပိုများနိုင်ပါတယ်။ဒါဟာရုရှားရဲ့ယူကရိန်းအပေါ်ရန်လိုကျူးကျော်မှုအတွက်ပေးဆက်လိုက်ရတဲ့လူအသက်တွေပဲဖြစ်ပါတယ်လို့တန်အမတ်ကြီးသောမတ်စ် ဂရင်းဖီးကပြောဆိုခဲ့ပါတယ်။
This war has also had a devastating impact on vulnerable populations.
ဒီစစ်ပွဲကြောင့်ထိခိုက်ပျက်စီးရတာတွေဟာယူကရိန်းတွေမှာကပဲယူကရိန်းကနေအလှမ်းဝေးတဲ့နိုင်ငံတွေကအရသာပြည်သူတွေအပေါ်ကိုပါကြားရောက်ခဲ့ပါတယ်။ဒီပဋိပက္ခကြောင့်လူသန်းပေါင်းများစွာစားနပ်ရိက္ခာမလုံလောက်တဲ့ဘေးနဲ့ကျုံးနေရပါတယ်။ဘာကြောင့်လဲဆိုတော့ယူကရိန်းစစ်ပွဲမှာရုရှားကစားနပ်ရိက္ခာကိုလက်နက်တစ်ခုလိုအသုံးချနေလို့ပါ
။ဒါအပြင်ဘယ်တော့အိမ်ပြန်ရမယ်ဆိုတာမသေးကြတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေကိုကာဝယ်ဖို့နဲ့ကူညီထောက်ပံ့ပေးဖို့ဟာလည်းဆက်လက်လိုအပ်နေဆဲဖြစ်ပါတယ်လို့သောမတ်စ် ဂရင်းဖီးကပြောဆိုခဲ့ပါတယ်
။ More than 100 million people have been forcibly displaced as a result of conflict.
လူပေါင်း300ကျော်လောက်ဟာလည်းပြည်ပကတွေအကြမ်းဖက်တိုက်ခိုက်တာတွေနှင်းပန်းနှိပ်စက်တာလူခွင့်ချိုးဖောက်တာနဲ့ဗတော်မတရားပြုကျင့်တာတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြရပါတယ်။ဘာကီနိုဖာဆိုဆိုမာလီယာမြန်မာနဲ့ယူကရိန်းနိုင်ငံတွေမှာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အချက်တည်းဟာနှင်းနှင်းမြန်မြန်ကိုပဲကြီးမားလာနေပါတယ်။ဆူရန်ကပဋိပက္ခကြောင့်လည်းနောက်ထပ်အိုးအိမ်ဆွန့်ခွာပြီးထွက်ပြေးရသူကတသန်းလောက်တိုးလာနိုင်တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီကပြောပါတယ
်။အစာရေစားငတ်မှုမှုအန္တရာယ်ကိုအဆုံးသတ်နိုင်ရင်းနဲ့လူအသက်တွေကယ်ဆယ်နိုင်ရေးအတွက်လည်းအားလုံးအပြင်းအထန်ဝန်းဝန်းလှုပ်ဆောင်ကြဖို့လိုပါတယ်။တစ်ချိန်တည်းမှာပဲအကဲအခဲကြုံနေရသူတွေထံကိုအကူအညီတွေရောက်အောင်မပေးဖို့နိုင်ဘူးဆိုရင်ကမ္ဘာပေါ်ကအကူအညီလိုအပ်နေသူတွေဟာဘလို့အကူအညီအထောက်ပံ့မျိုးကိုမှရရှိမှာမဟုတ်ဘူးဆိုတာကိုလည်းသိရှိနားလည်ထားဖို့လိုပါတယ်လို့တန်အမတ်ကြီးကဆက်လက်ပြောဆိုခဲ့ပါတယ်။
Too often warren parties intentionally block humanitarian access and too often
ဘာအနှံ့ကစိုးရင်ထိတ်လန့်နေတဲ့အဖွဲ့အစည်းတွေဟာလူသားစာနာမှုအကူအညီပေးတာတွေကိုမကြခဏဆိုသလိုပဲပိတ်ဆို့တားဆီးလို့ရှိပါတယ်။ဒါ့အပြင်တခြားသူတွေရဲ့အသက်ကိုကယ်တင်ဖို့အတွက်ကိုယ့်အသက်ကိုကိုယ်စွန့်ပြီးလောက်ကင်ဆောင်ရွက်နေတဲ့အကူအညီပေးဝန်ထမ်းတွေကိုလည်းပြစ်မှတ်ထားပြီးတိုက်ခိုက်လို့ရှိပါတယ
်။လွန်ခဲ့တဲ့နှစ်ထဲမှာလူသားချင်းစာနာမှုနဲ့ကျန်းမာရေးဆိုင်ရာကူညီဆောင်ရှောက်မှုပေးတဲ့ဝန်ထမ်းပေါင်း250ကျော်အသက်ဆုံးရှုံးခဲ့ရပါတယ်။ဒါအပြင်အများအပြားဒဏ်ရာရရှိခဲ့ပြီးတိုက်ခိုက်ခံရတာပြန်ပေးဆွဲခံရတာတွေလည်းဖြစ်ခဲ့ပါတယ်။ပဋိပက္ခဖြစ်နေတဲ့နေရာတွေမှာကျန်းမာရေးဝန်ထမ်းတွေပြန်ပေးဆွဲခံရတာဆက်လက်ဖြစ်ပေါ်နေပါတယ်။အကူအညီပေးရေးဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တဲ့အတွက်ဒီကဘာကလုံးကဝိုင်းဝန်းရှုံချကန့်ကွက်ရမှာဖြစ်တယ်လို့လည်းတန်မတ်ကြီးသောမတ်စ် ဂရင်းဖီးကပြောဆိုခဲ့ပါတယ်။လက်နက်ကင်ပဋိပက္ခတွေကိုရင်ဆိုင်ကြုံတွေ့နေရတဲ့အရသာပြည်သူတွေကိုအကာအကွယ်ပေးနိုင်ဖို့အားလုံးပုံမလက်တွဲလှုပ်ဆောင်ရပါမယ်။ဒီလိုဒုက္ခခံစားနေရတာတွေနဲ့ပတ်သက်ပြီးအားလုံးရဲ့တူညီတဲ့လူသားဆန်မှုတွေကိုပြသဖို့လိုပါတယ်။ဒုက္ခခံစားနေရမှုတွေတက်တာလျော့ပါစေဖို့ပုံမငြိမ်းချမ်းစေဖို့နဲ့အလုံးအတွက်အနာဂတ်တစ်ခုဖန်တီးပေးနိုင်ဖို့အတွက်လှုပ်ဆောင်နိုင်သမျှအရာအလုံးကိုအစွမ်းကုန်လှုပ်ဆောင်ကြပါစို့လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ် ဂရင်းဖီးကပြောဆိုခဲ့ပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။